ဂါဇာမှာလူသားချင်းစာနာထောက်ထားရေးအတွက်ပြစ်ခတ်ချက်ချင်းရပ်ဆဲကြဖို့အင်္ဂါနေ့မှာကျင်းပခဲ့တဲ့ကုလသမဂ္ဂထွေထွေညီလာခံရေးပေါ်စီဝေးကနေတောင်းဆိုလိုက်ပါတယ်ထောက်ခံမဲ153မဲဆက်ကျင်မဲ10မဲနဲ့မဲမပြည့်တဲ့နိုင်ငံ23နိုင်ငံနဲ့ဆုံးဖြတ်ချက်ချခဲ့တာပါအလားတူတောင်းဆိုတဲ့အဆိုပြုချက်ကိုနိုင်ငံ103နိုင်ငံထောက်ခံချက်တဲ့လုံခြုံရေးကောင်စီမှာတောက်ချာနေကစဉ်းစားခဲ့ပေမဲ့အမေရိကန်ကဗီတိုအသုံးပြုခဲ့တာကြောင့်ဆုံးဖြတ်ချက်မကျခဲ့ပါဘူးထွေထွေညီလာခံဆုံးဖြတ်ချက်ဟာဥပဒေအရလောက်ဆောင်အောင်ဆိုတဲ့သဘောမရှိပေမဲ့နိုင်ငံအများစုရဲ့အမြင်ဖြစ်တာကြောင့်အလွန်အရေးကြီးကြောင့်ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်ဒူဂျာရစ်ကတနင်္လာနေ့ကပြောကြပါတယ်။ဂါဇာကအစ္စရေးဟာမတ်စ်စစ်ပွဲကိုမရက်ခဲ့လို့ရှိရင်စစ်ကချဲ့သွားနိုင်ပါတယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးဟူစိန်အမီရပ်ဒူလာဟီယန်ကအမေရိကန်ကိုအင်္ဂါနေ့ကသတိပေးလိုက်ပါတယ်။တကယ်လို့ဒီအခြေအနေတိုက်ဆက်ပြီးသွားနေရင်ထိလို့မရဘာဖြစ်မယ်ကြိုပြောမရတဲ့ပောက်ကွဲမှုတရားအချိန်မီးဖြစ်နိုင်ပါလေဒီနေ့အထိတော့အမေရိကန်တွေသဘောမပေါက်သေးတာဒါပါပဲလို့ဂျန်နီဗာကကုလသမဂ္ဂမှာသူကအခုလိုပြောလိုက်တာပါမကြားခင်သဘောမပေါက်ဘူးဆိုရင်အကျိုးဆက်ကအမေရိကန်ပေါ်ပြင်းပြင်းထန်ထန်တက်ရောက်ပါလိမ့်မယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးကပြောကြားပါတယ်